မြန်မာနိုင်ငံအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း63နိုင်ငံကကိုဗစ်ကာကွယ်ဆေးထိုးထားတဲ့ခီးသွွားဧည့်သည်တွေထိုင်းနိုင်ငံကိုလာရင်ဒီကနေ့နိုဝင်ဘာလ1ရက်နေ့ကနေစပြီးတော့ရက်ရှည်တီးခြားခွဲနေပြီးတော့ quarantine လုပ်ဆရာမလိုတော့ပါဘူး။ကိုဗစ်ကာရောဂါကြောင့်ခီးသွွားလုပ်ငန်းတွေထိခိုက်နေတဲ့ထိုင်းနိုင်ငံကခီးသွွားလုပ်ငန်းကိုပြန်လည်ကောင်းမွန်လာအောင်ဆောင်ရွက်တဲ့အနေနဲ့ခီးသွွားကန့်သတ်ချက်တွေကိုဖြေလျော့ပေးနေတာဖြစ်ပါတယ်။ခီးသွွားလုပ်ငန်းတွေမှာအလုပ်လုပ်နေကြတဲ့မြန်မာရွှေပြောင်းလုပ်သားတွေကလည်းနိုင်ငံတကာခီးသွွားဧည့်သည်တွေပြန်လာကြဖို့မျှော်လင့်နေကြပါတယ်။ဒီကြောင့် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်။ခီးသွွားလုပ်ငန်းဝင်ငွေကိုအဓိကအားထားရတဲ့ထိုင်းနိုင်ငံမှာကိုဗစ်ကာရောဂါကြောင့်လုပ်ငန်းတွေထိခိုက်ပြီးဝင်ငွေဆုံးရှုံးနစ်နာနေတာမို့ခီးသွွားလုပ်ငန်းပြန်လည်တိုးတက်အောင်ကြိုးစားဆောင်ရွက်နေပါတယ်။ဒါကြောင့်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကခီးသွွားတွေအတွက်ဒီကနေ့နိုဝင်ဘာလ1ရက်နေ့ကစပြီးခီးသွွားကန့်သတ်ချက်တွေဖြေလျှော့ပေးလိုက်ပါတယ်။ကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားခီးသွွားတွေအနေနဲ့ကွာရန်တင်းစောင့်ကြည့်ရေးစင်တာကိုဝင်စရာမလိုပဲခီးသွွားလာခွင့်ပြုကြောင်းထိုင်းဝန်ကြီးချုပ်မစ္စတာပရယုတ်ချန်အိုချာကအခုလိုပြောဆိုသွားပါတယ
်။ဝန်ထမ်းတော်ဝန်ကြီးနှင့်ဖွဲ့စည်းကြရုံပေတော့ပိုင်းပြည်ထောင်ထိုင်
းနိုဝင်ဘာလ1ရက်နေ့ကစပြီးထိုင်းနိုင်ငံကိုစောင့်ကြည့်ရေးစင်တာကိုမဝင်ပဲထိုင်းနိုင်ငံထဲကိုဝင်လို့ရပါမယ်။ကာကွယ်ဆေးအကျဉ်းကြီးအပြည့်ထိုးပြီးသားတွေဖြစ်ရပါမယ်။ဒီကြောင့်ခီးနဲ့ထိုင်းကိုဝင်လာနိုင်ပါတယ်။ကိုဗစ်ကူးစက်မှုထိန်းချုပ်နိုင်တဲ့နိုင်ငံတွေကဖြစ်ရမှာပါ။ထိုင်းကိုဝင်လာရင်တော့တဦးချင်းကိုဗစ်ကင်းစင်ကြောင်းလည်းပြတ်တရမှာပါ။ထိုင်းနိုင်ငံကိုပြန်လည်ဖွင့်လှစ်ဖို့နဲ့ခီးသွွားလုပ်ငန်းတွေကိုကြိုဆိုဖို့အတွက်ဒီအချိန်ဟာအသင့်တော်ဆုံးအချိန်ကာလဖြစ်တဲ့အကြောင်းထိုင်းဝန်ကြီးချုပ်မစ္စတာပရယုတ်ချန်အိုချာကထိုင်းဘာသာနဲ့ပြောဆိုသွားတာပါ။တကယ်တော့ထိုင်းနိုင်ငံကကမ္ဘာလှည့်ခရီးသွားတွေကိုဇူလိုင်လလောက်ကတည်းကလာကြဖို့ဖိတ်ခေါ်ခဲ့ပေမဲ့စောင့်ကြည့်ရေးစင်တာမှာ14ရက်လောက်နေရမယ်ဆိုတော့ကိုဗစ်ကန့်သတ်ချက်တွေကြောင့်ရောကိုဗစ်ကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပါနိုင်ငံတကာကခရီးသွားတွေထိုင်းနိုင်ငံထဲကိုတိတ်မလာကြပါဘူး။အခုတော့နိုင်ငံတွင်းကိုဗစ်ကူးစက်မှုတွေရော့ကျသွားပြီဆိုပြီးနိုင်ငံတကာခရီးသွားတွေအတွက်ကန့်သတ်ချက်တွေဖြေလျှော့ပေးလိုက်တာပါ။အခုနောက်ဆုံးဖြေလျှော့မှုတွေတဲ့မြန်မာနိုင်ငံကိုလည်းကိုဗစ်ရောဂါကူးစက်နိုင်ခြေနဲ့တဲ့ low risk နိုင်ငံစရင်းနဲ့ထက်သွင်းပြီးထိုင်းကိုမလာခဲ့အနည်းဆုံးသတင်းနှစ်ပတ်အတွင်းကိုဗစ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေ quarantine လုပ်ဆရာမလိုဘူးဆိုပြီးခွင့်ပြုလိုက်တာပါ။ဒါနဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပြပါဗါတယ
်။2021မိုးမာလာတင်းနေရစပြီးတော့ထိုင်းနိုင်ငံနဲ့ကိုအရင်တော့မပါခဲ့တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း63နိုင်ငံကိုလေလံခီးစဉ်နဲ့ဝင်ရောက်လို့ရပါပြီ။ဟိုပြောမယ်ဆိုထိုင်းနိုင်ငံနဲ့ဝင်ရင်တော့ကွာတင်းဝင်ရမှာမလို့သို့တော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးကြောင်းဒီအထောက်အထားလက်မှတ်တွေပြရမယ်
။ကိုဗစ်ကာရောဂါကြောင့်ထိုင်းနိုင်ငံကခရီးသွားလုပ်ငန်းထိခိုက်နေတာနှစ်နှစ်နီးပါးရှိပါပြီ။ထိုင်းနိုင်ငံထဲကိုကမ္ဘာလှည့်ခရီးသွားတွေမလာတော့တဲ့အတွက်ခရီးသွားလုပ်ငန်းနဲ့ဆိုင်တဲ့စီးပွားရေးလုပ်ငန်းတွေရပ်နားထားရသလိုအယောင်းဝယ်လုပ်ငန်းတွေနဲ့ဈေးတွေလည်းပိတ်ထားခဲ့ရပါတယ်။လူအတော်များများလည်းအလုပ်လက်မဲ့ဖြစ်ကုန်ပြီးဒီထဲမှာမြန်မာရှေ့ပြောင်းလို့သမားတွေလည်းပါဝင်တာပါ။ဒီအတွက်အလုပ်လက်မဲ့ဖြစ်နေတဲ့မြန်မာအလုပ်သမားတွေလည်းတိတ်နေချီပြီးနေရက်ပြောင်းခဲ့ကြပါတယ်။အခုတော့မြန်မာနိုင်ငံကကိုဗစ်ကာကွယ်ဆေးဆေးထိုးပြီးသားသူတွေပြန်လာနိုင်ပြီဖြစ်လို့အလုပ်မရှိလို့နေရက်ပြန်သွားသူတွေပြန်လာနိုင်မှာဖြစ်တယ်လို့ထိုင်းနိုင်ငံထဲမှာရှိနေတဲ့ရွှေတောင်းလို့သမားတွေအတွက်လည်းအများကြီးအကျိုးရှိပါတယ်ဆိုပြီးချင်းမိုင်မျိုးကမြန်မာလူသမားတဦးကပြောပြပါတယ်
။အများကြီးအဆင်ပြေနိုင်နေရှင်ပမာပြည်တွေပမာပြည်သားတွေတို့အများကြီးအဆင်ပြေနိုင်နေဒီနာအခန့်ရှိတဲ့လူတွေလူလုံးတို့လိုလက်ဆင့်ကမ်းခေါ်တာတို့တွေဟိုလာဖူးပြီးသားပြန်သွားတဲ့အရင်တစ်ခေါက်ကအများကြီးပြန်သွားတဲ့လူတွေတောင်းကနန်းပြန်သွားတဲ့အရင်နှစ်နှစ်ကြာပြန်သွားတဲ့ဟာဒီကအကုန်လုံးနားလည်ပြီးသားတွေကြီးဆိုကတူတူပြန်နိုင်ဖို့တော့အရှင်ပြေတည်
းထိုင်းဆိုရကကိုဗစ်ကာရောဂါကူးစက်မှုတွေရော့ကျသွားပြီလို့ပြောပေမဲ့ထိုင်းကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်အရနိုဝင်ဘာလ1ရက်နေ့တနေ့တည်းအတည်ပြုလူနာ 8,000 ကျော်ရှိနေပါတယ်။တနိုင်ငံလုံးအနှံ့ကိုဗစ်ကာကွယ်ဆေးထိုးနှံမှုကိုဒီဇင်ဘာလအကုန်မှာပြီးစီးနိုင်ဖို့ရည်မှန်းထားပါတယ်။အခုဆိုရင်ထိုင်းနိုင်ငံကတရားမဝင်ရွှေပြောင်းလူသမားတွေကိုပါကာကွယ်ဆေးထိုးနှံပေးတာတွေကိုလှုပ်လာပါတယ်။ထိုင်းနိုင်ငံရဲ့နေရာအနှံ့မှာလည်းကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတွေကိုလည်းတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်2021နှစ်ကုန်မှာတော့အိန္ဒိယမြန်မာနယ်စပ်အပါအဝင်နယ်စပ်အားလုံးကိုလည်းပြန်ဖွင့်မယ်လို့ညီမှန်းထားပါတယ်ရှင်။